မြန်မာနိုင်ငံမှာနိုဝင်ဘာလတည်းကျင်းပမယ့်ရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူတွေရဲ့စာရင်းကိုစနေနေ့ကစလို့ထုတ်ပြန်သွားမယ့်အကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကြေညာလိုက်တဲ့အကြောင်းကိုတင်ပြပေးသွားချင်ပါတယ်။ကျွန်မမိခါပါ။နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေစာရင်းကိုရက်ကွက်ကြေးရွာအလိုက်ဇူလိုင်၁၈ရက်နေ့ကစလို့ကြေညာပေးသွားမှာပါ။မဲပေးခွင့်ရှိသူတွေအနေနဲ့စည်ရင်းမှာပါမပါစစ်ဆေးဖို့ကိုလေရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကြည်ညင်းကတိုက်တွန်းထားပါတယ်
။ဟောတာနှစ်ပတ်လောက်ကြီးညားမယ်ဗျ။အခုဟုတ်တယ်ဇူလိုင်8ရက်ပထမဆုံးအနေနဲ့ကြီးညားတာ။ပါဘူးပါ။ဒီလိုစကန်နေရတဲ့ဒါတော့မပါခင်တဲ့လူ။မပါခင်တဲ့လူပါနေတယ်ဆိုရင်တန့်ကွက်တာလေ။ပါခင်ရတာမပါဘူးဆိုရင်အဲဒီကမဲလင်းကြီးတော့။ဆက်ဆံပုံစံနဲ့တန့်ကွက်တာတော့ပြင်းနေတာတော့လို့ရ။မဲယုံကြီးကတော့ကျွန်တော်တို့ဟိုဒီမှာတော့ရတာတော့ရစုစုပေါင်းနိုင်ငံတိုင်းမှာမဲရုံ9000ကျော်ရှိတယ်။မဲတနာကျင်းကြီးကဒုတိယကြီးဖြတ်ကြည့်ပြအောင်ပါဟုတ်။ကြီးရအောင်ပါဆိုဒုတိယကြီးကြီးရပြီးတဲ့ခါကြရင်တော့အဲဒီမဲရုံစီတွေပါထွက်လာလိမ့်မယ
်။14ရက်တိတိသက်ဆိုင်ရာရက်ကွက်ကြေးရွာအုပ်စုတွေမှာကြီးညာပေးသွားမယ်။မဲစင်းဟာ2020အထွေထွေရေကောက်ပွဲအတွက်ပထမဆုံးအနေနဲ့ထုတ်ပြန်တာဖြစ်ပြီးဒုတိယပိုင်းအနေနဲ့ထပ်ပြီးလဲကြီးညာသွားဖို့ရှိတယ်လို့သူကပြောပါတယ်။တမရောကမေဆန္ဒရှင်စီးရင်နဲ့ပတ်သက်လို့တော့တိတိကျကျမသိရသေးဘူးလို့ဦးကြည်ညင်းကပြောပါတယ်
။ဒါမီတာစုတွေကိုကျွန်တော်တို့အဲဒီပါးထဲမှာဆက်ရှိရနေမှာကြီးညာဆက်ရနေမှာရဖို့တစ်ခါလဲဆောင်ရွက်နေပါတယ်။ဒီကနေနဲ့နောက်ကျတော့လာဘယ်လိုဖြစ်လို့လဲဆိုတော့ဆက်ရှိနေပြည်ကြီးကစိတ်နဲ့ကောက်ခိုင်းတာဟုတ်။အဲဒီအဆက်လေးတွေကအကျဆက်ခဲ့ပြီးတော့နည်းနည်းနောက်ကျတော့အဆက်ဆက်ရှိနေပြည်တာဟုတ်။ဒီကမှာသုံးသက်တဲ့ဘာသက်ချက်ချင်းရဲ့ပြည်ပြီးချေရဆိုတာလေးနဲ့တောက်တာဟုတ်ဒီနေတာပနမတော့သူကအခုကရေခောက်ပဲကျင်းပမဲ့နေရလို့ဘာရှိရဆိုတော့ဘောရဘာရှိရနေတာမဟုတ်ဘာသက်ချက်ချင်းပြည်ပြီးချေရပြီဆိုတော့အဖြစ်တော့အဲ့မှာလူ short တယ်လို့ကျတော့အဲ့ဒါကိုပြန်ပြီးတော့
ဒီချိန်မှာတော့ရန်ကုန်တိုင်းအတွင်းမဲပေးခွင့်ရှိသူအရေအတွက်ဟာ9သိန်းလောက်တိုးလာတယ်လို့ရန်ကုန်တိုင်းရေခောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျင်းမြင့်ကပြောပါတယ်လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့ပြင်ဆင်နေတဲ့လူကောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့မဲစင်းထုတ်ပြန်ကြေညာမှုမှာ2015တုန်းကကြုံခဲ့ရတဲ့အားနည်းချက်တွေကိုရှောင်ရှားနိုင်ဖို့မျှော်လင့်တယ်လို့သူကဆိုပါတယ
်အခုဒီစစ်ဖြစ်နေတဲ့ဒေသရဲ့ရှိရလေမရခိုင်မှာဆိုတပြည်နယ်လုံးလို့လို့ပဲရှင်းပြည်နယ်တချို့ရှိတယ်နောက်တစ်ခုကဒီဘက်ဟိုအရှိမြောက်ဘက်မှာနောက်တောင်ဘက်မှာဒေသတော်တော်များများကပြည်ရင်းစစ်ဖြစ်နေတဲ့ဒေသတွေမှာအဲ့ဒီဒါတွေကမဲစင်းတွေကိုကျွန်တော်တို့ပြည့်ပြည့်စုံစုံမမှန်ကန်ဖြစ်အောင်ရနိုင်မလားမရနိုင်ဘူးလားဆိုတာကျွန်တော်တို့အတွက်မေးခွန်းထုတ်ကြဖြစ်တဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကဘာလဲဆိုတဲ့အခါကျတော့အထူးသဖြင့်နိုင်ငံတကာကိုရောက်နေတဲ့ပြည်ပနိုင်ငံအသီးသီးကိုရောက်နေတဲ့ရွှေ့ပြောင်းအလုပ်သမားတွေရွှေ့ပြောင်းအလုပ်သမားတွေကနည်းတဲ့အရေးအတွက်မဟုတ်ဘူးကျွန်တော်ထင်တယ်တန်းနဲ့ချီရှိရလို့ထင်တယ်တဲ့အဲ့ဒီရွှေ့ပြောင်းအလုပ်သမားတွေမဲပေးနိုင်မှုကိစ္စနဲ့သူ့အတွက်မဲအစင်းအရေးအတွက်ပေါ့နော်အဲ့ဒါတွေကိုတိတိကျကျမှန်မှန်ကန်ကန်ပြစ်အောင်ဘယ်လောက်ထိလုံနိုင်မလဲဆိုတာကတော့ခက်မှန်းတော့ခက်တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်ဗ
ျမဲစင်းတွေတရားဝင်ထုတ်ပြန်တဲ့အခါကိုယ်နာမည်မပါခဲ့ရင်တတ်မှတ်ထားတဲ့ပုံစံသုံးလို့ခေါ်တဲ့မဲဆန္ဒရှင်စင်းမှာဖြည့်သွင်းပေးရင်တောင်းဆိုတော့ကိုတတ်မှတ်ထောက်ထားရင်းနဲ့တကွတင်ပြတောင်းဆိုဖို့ရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်မဲစင်းပါအချက်လက်တွေမှားယွင်းနေတာတွေတည်ဆုံးသူတွေပါဝင်နေတယ်ဆိုရင်တော့ပုံစံလေးလို့ခေါ်တဲ့အချက်အလက်ပြင်ဆင်ပေးဖို့တောင်းဆိုတော့ကိုတတ်မှတ်အထောက်အထားတွေနဲ့အတူတင်ပြကပယ်ဖြတ်သွားဖို့လေပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။